စက်တင်ဘာလ25ရက်အေပီသတင်းမှာမြန်မာနိုင်ငံကဗုဒ္ဓဘာသာတန်ဃာတွေကြားအာဏာသိမ်းစစ်ကောင်စီကိုစတင်တဲ့တန်ဃာတွေနဲ့ထောက်ခံတဲ့တန်ဃာတွေဂိုင်းခွဲနေတဲ့အကြောင်းအေပီသတင်းကဖော်ပြပါတယ်ဒီနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကနိုင်ငံတော်အာဏာကိုသိမ်းယူလိုက်ပြီးတဲ့နောက်စစ်ဘုတ်ချုပ်တွေဘက်ကရိမ့်နဲ့ထင်ရှားကျော်ကြားတဲ့တန်ဃာတွေနဲ့ဆန္ဒပြပြည်သူတွေကိုထောက်ခံအားပေးတဲ့တန်ဃာတွေအဖြစ်နှစ်ပိုင်းကွဲပြားသွားခဲ့ပါတယ်ဒီမိုကရေစီလိုလားတဲ့တန်ဃာအများအပြားကမြန်မာနိုင်ငံရဲ့ဒုတိယမြို့တော်မန္တလေးမြို့ရဲ့လမ်းမတွေပေါ်ဇင်းကြံကျော်ဆန္ဒပြခဲ့ကြရမှာအရင်14နှစ်မြောက်ဆွေးပွားရုံဒေါ်လန်ရင်းနဲ့တိုက်ဆိုင်နေပါတယ်မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရက်ဘက်အစိုးရကာလ10နှစ်အကြာအခုနောက်ဆုံးစစ်တပ်ကအာဏာသိမ်းလိုက်ပြန်တာကြောင့်နိုင်ငံရဲ့စီးပွားရေးရပ်ဆိုင်သွားခဲ့ပြီးအချိန်ကာလ10နှစ်ကြာဒီမိုကရေစီအတွေ့အကြုံလည်းအဆုံးသတ်သွားခဲ့ရပါတယ်နိုင်ငံတော်စစ်ဆိုးရဆန့်ကျင်ရေးအမြင့်တွင်နေပြီဖြစ်သလိုစစ်တပ်ကလည်းဆန့်ကျင်သူတွေကိုဖြိုခွဲဖို့အစဉ်အသင့်ဖြစ်နေကြောင်း AFP သတင်းကဖော်ပြပါတယ်အခုထိအရက်ပြည်သူ1100ကျော်သေဆုံးခဲ့ရပြီး1400ဝန်းကျင်အဖမ်းဆီးခံထားရကြောင်းဒေသခံစောင့်ကြည့်အဖွဲ့တစ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာတပိုင်းတခြားဗုဒ္ဓဘာသာတန်ဃာတော်တွေကိုသီလတမာတိပညာဂုဏ်တွေနဲ့ပြည့်စုံသူတွေရက်ရွာကိုစီယုံနိုင်သူတွေရပ်ဖန်ရကစစ်ဆိုးရတွေကိုဆန့်ကျင်သူမှုပြုနိုင်သူတွေအဖြစ်သတ်မှတ်ထားကြတာပါဒါပေမဲ့စစ်တပ်ရဲ့အာဏာသိမ်းလုပ်ရကတန်ဃာစုကြားမှာဂိုင်းခွဲမှုတွေပေါ်ပေါက်လာစေပြီးထင်ရှားတဲ့တန်ဃာတော်တချို့ကစစ်ဘုတ်ချုပ်တွေနဲ့အလွန်တင်တယ်လို့တချို့ကလည်းဆန္ဒပြသူတွေဘက်ကရပ်တည်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့မန္တလေးမြို့ကလမ်းတွေပေါ်မှာတန်ဃာတော်တွေချီတက်ဆန္ဒပြခဲ့ကြပါတယ်။အမှန်တရားကိုချင့်မြှောက်ညိုးတဲ့တန်ဃာတွေကလူထုဘက်ကရပ်တည်ကြကြောင်းဆန္ဒပြခေါင်းဆောင်တန်ဃာတစ်ပါးကမင်ကြားခဲ့တယ်လို့ AFP သတင်းကဖော်ပြပါတယ်။ဆန္ဒပြပွဲမှာဒေါ်ဆစုကြည်ရဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီဖွဲ့ဝင်တွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြုတ်ဖို့ဆန္ဒပြတန်ခါသူကတောင်းဆိုခဲ့သလိုတချို့တန်ခါတွေကလည်းမှောက်ထားတဲ့သပိတ်တွေနဲ့လှည့်လည်ခဲ့ကြပါတယ်။တက်လက်ပိုင်းအကျိုးတန်ခါတစ်ပါးကတော့အခုလိုဆန္ဒပြတဲ့အတွက်အချိန်မကျွေးနေရမကျွေးအဖမ်းဆီးခံရအပြစ်ခတ်ခံရနိုင်ကြောင်းဖုန်းတော်ကြီးကျောင်းလိုက်တွေမှလည်းမလုံခြုံကြောင်းမိန့်ပါတယ်။2009ခုနှစ်အတွင်းလုံစာစီဇင်းတုံးတွေမြင့်တက်သွားခဲ့စဉ်ကလည်းအဲ့ဒီတုန်းကစစ်အစိုးရကိုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲကြီးတွေပေါ်ပေါက်ခဲ့ပါတယ်။စတေမာလာ25ရက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်တရမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးဖောက်ဖျက်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးအချိန်မနှောင့်ငယ်ချက်ချင်းလက်ငင်းအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ချလက်ကဆော်ဩတိုက်တွန်းထားပါတယ်။တချို့ကျူးလွန်မှုတွေဟာလူသားအဖြစ်ကိုစတင်တဲ့ရာဇဝတ်မှုဆက်ရဇဝတ်မှုတွေဖြစ်နေကြောင်းဒါ့အပြင်မြန်မာနိုင်ငံမှာစီးပွားရေးကျဆင်းမှုကိုရိုနာကိုဗစ်ကူးစက်မှုတွေနဲ့လည်းကြုံတွေ့ခြင်းဆိုင်နေရကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့48ကြိမ်မြောက်ပုံမှန်စည်းဝေးကနေသတိပေးထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးအစပိုင်းမှာလူထုကန့်ကွက်ဆန္ဒပြပွဲတွေအပေါ်စစ်တပ်ကလက်နက်နဲ့လူဝင်အားကြီးကြီးမားမားမသုံးခဲ့သေးပေမဲ့နောက်ပိုင်းမှာတော့အင်အားသုံးတပ်ဖြတ်မှုတွေအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေလူ့အခွင့်အရေးဖောက်ပြမှုတွေကျူးလွန်ခဲ့သလိုပြည်တွင်းလက်နက်ကိုင်အင်အားစုတွေနဲ့စစ်တပ်ကြားတိုက်ပွဲတွေလည်းပြင်းထန်လာခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးခရက်ကနိုင်ငံတွင်းမှာအသက်ခံရသူပေါင်း 1,120 ကျော်ရှိခဲ့ပါတယ်။မတ်လ29ရက်တက်မတော်နေ့ကနိုင်ငံတော်ဟန်းတိုင်းနယ်ပြည်နယ်15ခုထဲက12ခုမှာငင်းငင်းချမ်းချမ်းဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်ကတိုက်ခိုက်ခဲ့လို့အနည်းဆုံးပြည်သူ130သေဆုံးခဲ့ရပါတယ်။လူကြုံရေးတပ်ဖွဲ့ကကြိုတင်တတိပေးတာမရှိဘဲပြစ်ခတ်ခဲ့ရမှာထွက်ပြေးသူတွေနဲ့အကူအညီပေးသူတွေထိခိုက်ဒဏ်ရာရခဲ့ကြပါတယ်။သေဆုံးသူတွေထဲမှာကလေးငယ်အနည်းဆုံး18ယောက်ပါဝင်ခဲ့ပါတယ်လူကြုံရဲတပ်ဖွဲ့တွေဟာစစ်နဲ့စစ်ပစ္စည်းတွေကျွမ်းမရည်ဝန်ထမ်းတွေကိုလည်းတက်ခိုက်ခဲ့ပါတယ်ဒါအပြင်အဲ့ဒီအခြေအနေတွေကိုရပ်တန့်ဖို့စစ်တပ်အာဏာပိုင်တွေဘက်ကအထောက်အပံ့တစုံတရာအခုထိမတွေ့ရသေးကြောင်းအဲ့ဒီအတွက်အကြမ်းဖက်မှုတွေရပ်တန့်ပြီးတပ်ဆိုင်သူအားလုံးကြားအပြုသဘောဆောင်တွဲဆုံဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်ကြရမှာဖြစ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ချလက်ကပြောကြားခဲ့ပါတယ်ခင်ဗျာ